လာမယ့်မေလ14ရက်နေ့မှာထိုင်းနိုင်ငံမှာရွေးကောက်ပွဲကျင်းပတော့မှာဖြစ်ပါတယ်စစ်တပ်ကအာဏာသိမ်းဖယ်ရှားခံလိုက်ရတဲ့ဝင်ကြီးချုပ်နှစ်ဆက်ဖြစ်တဲ့တက်ဆင်ရှိနာဝတ်နဲ့ညီမဖြစ်သူရင်လိုက်ရှိနာဝတ်တို့ရဲ့မျိုးဆက်ပေတွန်တန်ရှိနာဝတ်ဟာလက်ရှိဝင်ကြီးချုပ်ချန်အိုချာတဲ့ဒူဒူထောက်ခံမှုများနေပါတယ်ထိုင်းရွေးကောက်ပွဲအကြောင်းကိုဒီတစ်ပတ်အာရှနိုင်ငံ၏အစီအစဉ်မှာကျွန်တော်ကပဲဆက်ပြီးပြောပြပေးပါမယ်ထိုင်းနိုင်ငံမှာအထွေထွေရွေးကောက်ပွဲကိုလာမယ့်မေလ14ရက်နေ့မှာကျင်းပမှာဖြစ်ပါတယ်2014ခုနှစ်စစ်တပ်အာဏာသိမ်းခဲ့ပြီးနောက်ဒုတိယအကြိမ်ကျင်းပတဲ့ရွေးကောက်ပွဲဖြစ်ပါတယ်2019ခုနှစ်မှာဖွဲ့စည်းပုံအခြေခံစည်းမျဉ်းကိုပြင်ဆင်ရေးဆွဲခဲ့ပြီး2019ခုနှစ်မှာပထမတစ်ကြိမ်ရွေးကောက်ပွဲကျင်းပခဲ့ပါတယ်ဒီရွေးကောက်ပွဲမှာအာဏာသိမ်းစစ်ကောင်ဆောင်ဗိုလ်ချုပ်ကြီးချန်အိုချာဆက်ပြီးဝင်ကြီးချုပ်ဖြစ်ခဲ့တာဒီကနေ့အထိဖြစ်ပါတယ်မေလ14ရက်နေ့ရွေးကောက်ပွဲမှာနိုင်ငံရေးပါတီပေါင်း80ဝင်ရောက်ရှင်ပြိုင်မှာဖြစ်ပါတယ်စုစုပေါင်းလွှတ်တော်နေရာ900အတွက်ကိုယ်စားလှယ်လောင်း6689ဦးဝင်ရောက်ရှင်ပြိုင်မှာဖြစ်ပြီးပြည်သူ့လွှတ်တော်အမတ်နေရာ400အတွက်ကိုယ်စားလှယ်လောင်း4881ဦးရှိပါတယ်အမျိုးသမီး888ဦးပါဝင်ပါတယ်အထက်လွှတ်တော်အမတ်နေရာ100အတွက်ကိုယ်စားလှယ်လောင်း1898ဦးဝင်ရောက်ရှင်ပြိုင်မှာဖြစ်ပါတယ်ဝင်ကြီးချုပ်နေရာအတွက်တော့ရှင်ပြိုင်မဲ့ကိုစလဲလောင်း63ဦးရှိပြီးအမျိုးသမီး9ဦးပါဝင်ပါတယ်။အဓိကရှင်ပြိုင်ရမယ့်ပါတီနှစ်ခုကတော့လက်ရှိဝင်ကြီးချုပ်ပရာယွတ်ချန်အိုချာဦးဆောင်တဲ့ဖက်ခရွန်ချတ်ထိုင်စီလုံးညညတော်ထိုင်းပါတီနဲ့ရခိုင်ဝင်ကြီးချုပ်ဟောင်းတက်ဆင်ရှိနာဝတ်ရဲ့သမီးပေတွန်တန်ရှိနာဝါထရာဦးဆောင်တဲ့ထိုင်းအတွက်ပါတီလို့အဓိပ္ပာယ်ရတဲ့ဖူထိုင်းပါတီလို့ဖြစ်ပါတယ်။ပြီးခဲ့တဲ့မလတဲတုန်းကစစ်တမ်းနဲ့အရာအသက်36နှစ်အရွယ်ပေတွန်တန်ရှိနာဝတ်ကိုထောက်ခံသူ32.1ရာနှုန်းရှိပြီ
းအသက်69နှစ်ရှိပြီဖြစ်တဲ့ဝင်းကြီးချုပ်ချန်အိုချာကိုထောက်ခံသူအရေးအတွက်ကတော့
16.3ရာနှုန်းပဲရှိတဲ့အတွက်ထက်ဝက်နေပါကွာနေပါတယ်ဧပြီလအစောပိုင်းမဲဆွယ်ဝဲတစ်ခုမှာပေတွန်တန်ရှိနာဝတ်ကအခုလိုပြောဆိုခဲ့ပါတယ
်เราจะมาช่วยกันทวงคืนประชาธิปไตยทวงคืนความกินดี
ဆယ်စုနှစ်တခုစာလောက်ပြည်သူတွေစီကနေပြီးယူသွားခဲ့တဲ့ဒီမိုကရေစီကောင်းမွန်တဲ့လူနေမှုအဆင့်အတန်းတွေနဲ့ပြည်စုံကြွယ်ဝမှုတွေကိုကျမတို့ပြန်လည်ရယူတော့မှာဖြစ်ပါတယ်
။လာမယ့်မေလ14ရက်နေ့ရွေးကောက်ပွဲမှာပေတွန်တန်အနိုင်ရနိုင်တယ်လို့တွက်ချက်မှုတွေရှိပါတယ်။ပေတွန်တန်ဟာသူ့ဖခင်နီလန်အတိုင်းလူများစုဖြစ်တဲ့ကျေးလက်ဒေသနဲ့အလုသမားတွေကိုဥတီစည်းုံးပါတယ်။သူဝင်ကြီးချုပ်ဖြစ်လာရင်အလုသမားတဦးတစ်နေ့လောက်ခလာစာအနည်းဆုံးဘတ်600မြန်မာငွေ38,000နီးပါးရအောင်ဆောင်ရွက်မယ်လို့မဲဆွယ်စည်းရုံးပါတယ်လက်ရှိမှာဘတ်ငွေ350ဝန်းကျင်ပဲရရှိပါတယ်သူဖခင်တက်ဆင်ရှိနာဝတ်တုံးကလည်းရွာတရွာထုတ်ကုန်တစ်ခုစီမံကိန်းလုပ်ပြီးခြေရွာတွေကိုဘတ်တန်းနဲ့ချီငွေထုတ်ချေခဲ့ပါတယ်ဒါအပြင်ဘတ်30နဲ့စေကူတာကွင်စားတာတွေကိုစီမံပေးခဲ့တဲ့အတွေ့အခြေခံလူတန်းစားတွေကတက်ဆင်ရှိနာဝတ်ကိုသဘောကျပါတယ်တက်ဆင်ရှိနာဝတ်ကို2006ခုနှစ်မှာစစ်တပ်ကအာဏာသိမ်းပြီးဝင်ကြီးချုပ်နေရာကနေဖယ်ရှားခဲ့ပါတယ်။သူဟာပြည်ပမှာတိမ်းရှောင်နေရပြီးလက်ရှိအချိန်အထိအမေရိကန်ဒေါ်လာ1ဘီလီယံကျော်ချမ်းသာတယ်လို့သတင်းတွေမှာဖော်ပြပါတယ်။သူ့ရဲ့ညီမဖြစ်သူရင်လက်ရှိနာဝတ်ကိုလည်း2014ခုနှစ်မှာလက်ရှိဝင်ကြီးချုပ်ချန်အိုချာဦးဆောင်တဲ့စစ်တပ်ကအာဏာသိမ်းဖယ်ရှားခဲ့ပါတယ်။ဒါကြောင့်ဒီလာမဲ့2023မေလ14ရက်နေ့ရွေးကောက်ပွဲမှာတက်ဆင်ရှိနာဝတ်မျိုးဆက်ပေတွန်တန်ရှိနာဝတ်အနိုင်ရလာရင်စစ်တပ်ကနောက်ထပ်အာဏာသိမ်းအောင်မလားဆိုတာကိုစိုးရိမ်ပူပန်မှုတွေရှိပါတယ်။လာမယ့်ရွေးကောက်ပွဲအတွက်ပြင်ဆင်နေတဲ့အထက်မှာစိတ်ဝင်စားစရာပါတီတစ်ခုကတော့ Move Forward Party ရှေ့သို့ကြီးလို့မြန်မာလိုအဓိပ္ပာယ်ရတဲ့ပါတီဖြစ်ပါတယ်။ဒီပါတီဟာလွန်ခဲ့တဲ့2020ခုနှစ်ဝန်ကြီးချုပ်ချန်အိုချာအစိုးရနှုတ်ထွက်ပေးဖို့နဲ့ပုံမပြည့်ဝတဲ့ဒီမိုကရေစီပြုပြင်ပြောင်းလဲမှုတွေလုပ်ဖို့တောင်းဆိုခဲ့တဲ့ဆန္ဒပြပွဲမှာဥဆောင်ပါဝင်ခဲ့တဲ့လူငယ်တွေနဲ့ဖွဲ့စည်းထားတာဖြစ်ပါတယ်။ဆန္ဒပြခေါင်းဆောင်တဦးအဖြစ်နိုင်ငံတော်ဝန်ထင်ရှားခဲ့တဲ့အသက်30အရွယ်ချွန်တီချပ်ဂျန်ရူးကတော့လမ်းပေါ်ကပြည်သူတွေရဲ့အတန်ကိုလွတ်တော်တဲ့ကိုတည်ဆောင်သွားလို့တဲ့အတွက်ရွေးကောက်ပွဲဝင်ပြိုင်တာလို့ပြောဆိုပါတယ
်။ก็เป็นเรื่องของการที่เราเองเนี่ยจะพอมีประโยชน์นะคะในการเข้าไปพัก
ลูกหลานมาลูกคุณเนี่ยปัดตะแต่ဥပဒေတွေပြဋ္ဌာန်းနိုင်မှုကျမဟာအသုံးဝင်နိုင်ပါတယ်။အချိန်ကလမ်းတွေပေါ်မှာကျမတို့တောင်းဆိုခဲ့တာတွေကိုလွတ်တော်ထဲမှာဥပဒေတွေဖြစ်လာဖို့ကျမလှုပ်ဆောင်နိုင်မယ်လို့ကျမမျှော်လင့်ပါတယ်
။သ ူတို့ပါတီကိုတိုးတက်တဲ့အမြင်ရှိတယ်လို့သတင်းတွေမှာဖော်ပြပါတယ်ပါတီကိုဥဆောင်တည်ထောင်ခဲ့သူအသက်42နှစ်အရွယ်အမေရိကန်ဟာဗတ်တက္ကသိုလ်ဆင်းပီတာလင်ဂျရွန်ရတ်ကအခုလိုပြောဆိုပါတယ
် Ties will prove that ballot is stronger than bullets back like how
ဘေးပြားတွေဟာခြေစံတွေထက်အစွမ်းထက်တယ်လို့လွန်ခဲ့တဲ့နှစ်ပေါင်း200လောက်ကအမေရိကန်သမ္မတအီဘရာဟင်လင်ကွန်းပြောဆိုခဲ့တာဟာဒီနှစ်အတွင်းထိုင်းနိုင်ငံမှာဖြစ်လာတော့မှာဘာလို့ပြောဆိုသွားခဲ့တာပါထိုင်းနိုင်ငံမှာလူငယ်ကျောင်းသားတွေပညာတတ်လူတန်းစားတွေနဲ့အများစုကစစ်တပ်ကအာဏာသိမ်းတာကိုလက်မခံဘဲပုံမှုပွင့်လင်းတဲ့ဒီမိုကရေစီပြုပြင်ပြောင်းလဲရေးကိုသာလိုလားပါတယ်။ဒါမဲ့ရွေးကောက်ပွဲကနေထိုင်းနိုင်ငံမှာအရသာအစိုးရအာဏာရလာခဲ့ရင်စစ်တပ်အာဏာသိမ်းထားတဲ့မြန်မာအရေးနဲ့ပတ်သက်လို့ဘလို့ယက်တီချက်တွေပြောင်းလဲလာမလဲဆိုတာကတော့စိတ်ဝင်စားစရာဖြစ်ပါတယ်။ရွေးကောက်ပွဲအနိုင်ရတဲ့အစိုးရအသစ်ဟာလာမယ့်ဩဂုတ်လမှာစတင်တာဝန်ထမ်းဆောင်ရမှာဖြစ်ပါတယ်။